ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသစခန်းတွေထဲမှာနေထိုင်နေကြတဲ့ရိုဟင်နာဒုက္ခသည်တွေကတတိယအတုပ်ကိုဗာဆန်ချာကျွန်းပေါ်ပြောင်းရွှေ့နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မဆုမွန်ပါအကြမ်းဖက်ပြစ်ပခတွေကြားနယ်မြေရှင်းလင်းမှုတွေတွင်းမှာအသက်အန္တရာယ်ဆိုရင်ရလို့ရခိုင်မြောက်ပိုင်းကနေအင်ဂျီချင်းဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်ပြေးသွားကြတဲ့ရိုဟင်နာဒုက္ခသည်တသန်းကျော်ခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေပါလူဦးရေထွက်တဲ့များပြားလာလို့ဘင်္ဂလားဒေ့ရှ်ဆိုရကဗာဆန်ချာကျွန်းစီလူစုခွဲပြီးအတုပ်လိုက်ရွှေ့ပြောင်းနေရာချပေးနေတာ၃ချိန်ရှိပြီဖြစ်ပါတယ်ပင်လယ်တွေကဗာဆန်ချာကျွန်းပေါ်ကိုတတိယအတုပ်ပြောင်းရွှေ့ပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့စခန်းတာဝန်ခံတွေကကော့စ်ဘဇားခရိုင်တွေကဒုက္ခသည်စခန်းအသီးသီးကနေဒုက္ခသည်3,500ကိုဥကီးယားနဲ့စစ်တကောင်းမျိုးတွေကခိုလုံရေးစခန်းတွေကိုခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ဇန်နဝါရီလ29ရက်နေ့တောက်ကြနေမှာတော့စစ်တကောင်းမျိုးကနေဗာဆန်ချာကျွန်းစီတတိယအတုပ်3,500တွေကလူ1,898ဦးစတင်ပို့ဆောင်ပါတယ်ဘာလူခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ဥကြုံမြင့်ခေါ်ဥဤစလန်ကတတိယအတုပ်ထွက်ခွာသွားကြတယ်နောက်ဆုံးရအခြေအနေပြောပြပါတယ်
ဗန်ကန်ကကျင့်ကိုစစ်တရားမျိုးအမည်စတင်ပေါ်ပေါ်နေပြီးဆိုတော့ကျွန်တော်ကအဲ့လိုတည်ပြုရသေးပါလိမ့်မယ်။28မှာဒုက္ခနဲ့စကားအပြစ်ကြီးကလိုဘ1,500လောက်ပေါင်းဖြစ်တယ်လို့သိရှိရပါတယ်။သူကပထမဆုံးတော့ဥကီးယားမျိုးမှာ108ကျိုးတော့28ညနေပိုင်းအားစစ်တရားမျိုးကိုစတင်ပေါ်ခွာကြပါလိမ့်မယ်။အဲမောင်မြားစစ်တရားညဝစတင်တော့ခခဲ့ကြပါလေဒီကနေ့မနေ့ကဗတ်ချန်ကအဆုံးကိုသူကစီမောဂျီနဲ့ခုတ်ခါကြကျွန်တော်အဲ့ဒီကိုလိုက်ပါသွားတယ်အဲဒုက္ခရဲ့တဝူစီကအပြင်းရရှိသွားပါတယ်အခုခေါ်တဲ့လူတွေကမင်းကြီးစံသားရောခေါ်တဲ့လူတွေဖြစ်တယ်ဒီလူတွေကဒီဗတ်ချန်ကအဆုံးကိုရေးရတဲ့အကြောင်းများတော့အဲမမာတီယာဘက်ကအခုလင်းပြီးရေးတော့အဲကျန်ဒီခွေရဲ့မမာတီယာမစတင်သေးတဲ့အတွက်ကြောင့်လူရည်ရေကြော်လည်းမရှိရဲ့ဘာသာရေးအဆုံးကိုတွားရဖြစ်ခြင်းရှိပါလိမ့်မယ်
။မိသားစုလိုက်ပြောင်းသွားကြတဲ့ရိုဟင်ညာဒုက္ခသည်အများစုကကိုယ်သဘောဆန္ဒနဲ့ကိုပြောင်းရွှေ့သွားကြတာဖြစ်ပြီးအဓိကကတော့အလောက်ကိုင်းနေရဖို့မျှော်လင့်ချက်တွေနဲ့တွားကြတာလို့ကုတုပလောင်စခန်းအမတ်တစ်ကရိုဟင်ညာဒုက္ခသည်ကိုကာမေကပြောပြပါရယ်
။ကိုတုပလောင်ဒုက္ခသည်စကန်အပါဝါအလုံးဒီတောက်ဆောင်ရ3,500လောက်ပြောင်းရွှေ့သွားတာလို့ကြည့်တယ်သူတို့စိတ်ဆပေါ်တာနဲ့သူတို့ဖြစ်တယ်ဒါမဲ့အပြာဓမ္မတော့ပဲဘင်္ဂလားဒေ့ရှ်ဆိုတာဘာကုမမလုပ်ပါဘူးတချို့လူတွေကဒီမှာစာဝဲနေတဲ့တော်တော်လေးအကကရှိတယ်ဘင်္ဂလားဒေ့ရှ်ဆိုတာအနေနဲ့အစီအစဉ်အတိုင်းစီစားဆိုင်ကတော့ဘောအစားဆုံးကုန်ပေးရတယ်အကြအလုံးတွေပါတယ်အလောက်အကန်တွေပါတကူမမရှိဘူးအဲ့ဒီမှာတွားရင်အလောက်အကန်လဲရမယ်ဆိုပြီးတော့တွားနေကြတာပဲလို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်ကြိုင်အဲ့ဒီမှာမတော့ပါဘူးကြက်ကြက်တနေရကိုပြောင်းရွှေ့သွားပြီးတော့နေတိုင်းဘောတော့ဒီမှာလာလာမဟုတ်ပါဘူးဒါမဲ့ကတ္တကနာကိုကြီးအတကို KT မလို့ဒီပဲနိုင်ငံကိုယာယီပဲရောက်နေတာကိုနိုင်ငံကိုကိုသွားရမှာဆိုပြီးတော့ကျွန်တော်စွန့်ပစ်ချက်ရှားပြီးတက်ရှိပါတယ်
ပြည်ရဲ့2020ဒီဇင်ဘာလ4ရက်နေ့ကနေစလို့ပထမဆုံးတုပ်ဖြစ်တဲ့ရိုဟင်ညာဒုက္ခသည်ပေါင်း1,642ဦးကိုဗာဆန်ချကျွန်းကိုပြောင်းရွှေ့နေရာချပေးခဲ့တာပါဒုတိယတုပ်ဖြစ်တဲ့ကတော့1,804ဦးကို2020ဒီဇင်ဘာလ28ရက်နေ့မှာပြောင်းရွှေ့ပေးခဲ့ပြီးဒီဒီချိန်2021ခုနှစ်ဇန်နဝါရီလ29ရက်နေ့မှာတော့တတိယအတုပ်လူပေါင်း3,500ကိုကျွန်းစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်ရိုဟင်ညာဆိုတဲ့အတုပ်ကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားပေမဲ့ဒုက္ခသည်တွေနေရာရေးပြောင်းရေးအတွက်ကတော့မရေမရာဖြစ်နေစေဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ